ိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြသူတွေအတွက်မြန်မာအစိုးရကမြေသူမြေဝါဖြစ်ကြောင်းထောက်ထားစာအုပ် CI ထုတ်ပြန်နေတဲ့စင်တာတွေကိုမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုချုပ်ဦးဝင်းစိန်တွားရောက်ကြည့်ရှုခဲ့ပါတယ်။ CI စာအုပ်လုပ်တဲ့နေရာတွေမှာပွဲစားတွေကဝန်ဆောင်ကအဖြစ်အခကျင်းဝေးအစမတန်ယူနေကြတာကြောင့်ထိုင်းအာဏာပိုင်တွေဝင်ရောက်စစ်ဆေးဖမ်းဆီးနေကြမှာပဲအခုလိုတွားရောက်ခဲ့တာဖြစ်ပြီးထိုင်းအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းအလွတ်တဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဒီကြောင့်ကိုထိုင်းအခြေစိုက်ပြည်ရေးသတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းစိန်ဟာအော်တိုဘားလ3ရက်နေ့ကနေ10ရက်နေ့ထိထိုင်းကိုလာရောက်တဲ့ခီးစဉ်တွင်ထိုင်းနိုင်ငံမှာဖွင့်ထားတဲ့မိသူမိဝါဖြစ်ကြောင်းအထောက်အား CI စာအုပ်လုပ်ပြီးတဲ့စင်တာတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ထိုင်းလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုလုပ်ခဲ့တာပါဒီဆွေးနွေးမှုတွေမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကအားနည်းချက်တွေရှိတဲ့အကြောင်းဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်ကဆိုပါတယ်
ဟုတ်ကဲ့လူသမဝင်ကြီးဌာနချင်းကျုပ်ကနေမှာကျွန်တော်ပြောပါတယ်။အဲဒီစင်မှာကျွန်တော်ရဲ့ဘုံမီးဝရှင်ပေါ့နော်ညီလူကြီးတဲ့ပြောပါတယ်။ဒါတော့ကျွန်တော်မြန်မာကိုပို့ပြီးချပါနဲ့။ဝါဆော့စာပစ်ဆိုတိုင်းအမီဂရေးရှင်းပါတယ်။တိုင်းဒီယူကြီးပါတယ်။တိုင်းစံမကြီးပါတယ်။ကျွန်တော်ကကျွန်တော်တခုပဲရှိတယ်။မြန်မာတခုပဲရှိတယ်။ဟိုဒီဘက်ကတိုင်းကယူတော့သူ့ကန်ဘုတ်ယူတာအဆုံးသာကနေဝါဆော့စာပစ်ရှင်းတဲ့ကျောင်းနိုင်ငံကိုပုံချရမယ်အကျောင်းပဲပါနေလို့ပြောတာ။ကျွန်တော်ကဖမ်းပါလို့ကျွန်တော်ပြော။ပွဲစားတဲ့ဖမ်း၊ဆိုင်ပွဲစားတဲ့ဖမ်း၊မပွဲစားတဲ့ဖမ်းနဲ့ချင်းဒီကလုံးကနှစ်ဖက်သုံးပါအနှစ်ကျအလားကျတော့ရှိတာကြီး။ဒါနဲ့အနှစ်ကျတော့များဆုံးဒီဆိုင်ရဖြစ်
။ဆိုင်ကိုလာရောက်တဲ့ခီးစဉ်အတွင်းညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ဟာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုလည်းတွေ့ဆုံခဲ့ပြီးအခြေအနေတွေကိုမေးမြန်းခဲ့ပြီးတဲ့နောက်ဘန်ကောက်မဟာချိုင်၊ရှင်းမိုင်စုံခလာကျွန်တော်ဝဲဆောက်စတဲ့နေရာပေါင်းစုံကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ CN စကန်ဖွင့်ထားတဲ့နေရာ၉ခုရှိပြီးတခြားနေရာတွေမှာတော့ငွေကြေးအဆမတန်ကောက်ယူတာတွေမတွေ့ရပေမဲ့မဟာဆိုင်စကန်၁နဲ့၂မှာတော့ပွဲစားတွေနဲ့ပြဿနာရှိတာကိုတော့တွေ့ရတယ်လို့ဆိုပါရတယ်။အဲဒီလိုမျိုးဦးဝင်းစိန်လာရောက်နေတဲ့အချိန်မှာပဲထိုင်းနိုင်ငံဘက်ကလည်းမဟာဆိုင်ဒေသက CN စကန်တွေကိုနေ့စဉ်လိုလိုဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပြီးထိုင်းနဲ့မြန်မာပွဲစားတွေကိုဖမ်းဆီးနေတာတွေလည်းရှိနေတာပါ။နိုင်ငံအစိုးရကတတ်မှတ်ထားတဲ့ဈေးနှုန်းအရအလို့သမားတွေပေးရတဲ့နှုန်းတားကစုစုပေါင်းဘတ်ငွေ 2,000 ကျော်သာတက်ခံရမှာဖြစ်ပေမဲ့အခုဆိုရင်ဘတ်ငွေ 5,000 ကနေ 8,000 လောက်ထိပုံကျနေတာကြောင့်ထိုင်းဝန်ကြီးချုပ်ကလည်းဒီစင်တာတွေမှာပွဲစားတွေကမြန်မာလူသမားတွေကိုအဆမတန်ငွေကြေးတောင်းခံနေရတဲ့ပတ်သက်လို့စုံစမ်းအရေးယူတာတွေကိုလုပ်ဖို့အတွက်ပြောဆိုထားပါတယ်။ CN စခန်းတွင်းကိုထိုင်းစစ်တပ်အပါအဝင်အဖွဲ့ဆောင်ကလာရောက်စစ်ဆေးနေတာနဲ့ပတ်သက်လို့တချို့လူသမားတွေကတော့အမှန်တိုင်းဒီလိုအများကြီးပြရတဲ့ကြောင်ပြောပြကြတယ်လို့တချို့ကတော့ရဲရမာပိုင်းတွေကိုကြောက်ရွံ့ပြီးမပြောရကြပဲစိုးရိမ်နေကြတယ်လို့လည်းအလို့သမားတချို့ကတော့ဆိုပါတယ်။မင်းဆောင်မျိုးကမှတော့ CI ထုတ်ပေးတဲ့ယုံနီးမှာကုမ္ပဏီတစ်ခုကလာရောက်ဖွင့်လာပြီးဝန်ဆောင်ပေးကအဖြစ်ဘတ်ငွေ300ကောက်ခံနေတာတွေတော့ရှိပြီးမဟာဆိုင်ဒေသလောက်ထိတော့ကောက်ခံတာမျိုးတွေမရှိပေမဲ့ဝင်ငွေနဲ့မဲဆောက်လို့နေရာမျိုးမှာလဲဒီလိုဝင်ဆောင်ကတောင်းတာတွေဟာမဖြစ်တင်ဘူးလို့လဲအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်